ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒေါက်တာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မတ်ကီတီရေမင်္ဂလာပါမင်္ဂလာပါမင်းစီဒေါက်တာရှင်များလည်းမင်္ဂလာပါနော်မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်ဒီတစ်ပတ်နှုတ်ပြတ်တာအတွေ့ယူစရာအစီအစဉ်ကနေလူတို့ရဲ့အသက်ရှင်မှုစိတ်ခံစားချက်များနဲ့ပတ်သက်တဲ့အကြောင်းအရာများကိုတင်ပြပေးချင်ပါတယ်လူတယောက်လောကကြီးထဲမှာမွေးဖွားလာတဲ့အခါစိတ်နဲ့ခန္ဓာကိုတွဲပြီးပါလာပြီးသားဖြစ်ပါတယ်စိတ်ရဲ့ဆေးရလှုပ်ဆောင်သူတွေကြီးပဲဖြစ်ပါတယ်စိတ်နဲ့ခန္ဓာတွဲပြီးနေ့စဉ်လှုပ်ရှားတက်ရှင်နေကြတာဟာဘဝပဲဖြစ်ပါတယ်ခန္ဓာကိုယ်အသက်ရှင်ဖို့အတွက်အစာအစာများနေ့စဉ်စားသုံးကြရတယ်စိတ်ရှင်သန်ကြီးထွားဖို့အတွက်စိတ်ရဲ့အစာအစာများကိုလည်းစားသုံးစေလိုပါတယ်အထူးသဖြင့်စိတ်ရဲ့ဆေးရကိုအထင်အခွတ်မရှိလိုက်ပါသွားမိတဲ့လူငယ်ဘဝမှာအလွန်ပဲအရေးကြီးတယ်ဆိုတာကိုတွေ့ရပါတယ်လူတွေကပြောတတ်ကြပါတယ်ဘဝဆိုတာဘကုန်းတဲ့ဝလုံးပါကွာလို့တကယ်တော့ဘဝဆိုတာဖျားပေးထားတာဖြစ်ပါတယ်။ဒါကြောင့်လွယ်လွယ်ကူကူနဲ့ပြီးဆုံးမသွားစေချင်ပါဘူး။ဒါဆိုရင်ဘဝကိုဘလို့အသက်ရှင်သွားမလဲ။တင့်ဘဝကိုရည်မှန်းချက်နဲ့အတိတ်ပဲရှိရှိအသက်ရှင်သွားမယ်ဆိုရင်အသက်ရှင်ရကြိုးနှက်ပါလိမ့်မယ်။မိတ်ဆွေအချင်းချင်းတွေ့ကြတဲ့အခါမှာပဲဖြစ်ဖြစ်စိတ်ယောဂါကုဆရာဝန်စိတ်ပညာရှင်များနဲ့တွေ့ကြတဲ့အခါမှာပဲဖြစ်ဖြစ်သင်စိတ်ဓာတ်ကျနေသလား။စိတ်ဓာတ်ကြဘူးသလားလို့မေးတတ်ကြပါတယ်ကြဘူးပါတယ်ခဏခဏကြဘူးပါတယ်ဘလို့အခါမျိုးမှာစိတ်ဓာတ်ကြတယ်လဲလို့ဆက်မေးရင်ကိုဖြစ်ချင်တာမဖြစ်တဲ့အခါကိုမျောလင့်တယ်လို့မဖြစ်တဲ့အခါဆုံးရှုံးမှုတစ်ခုခုဖြစ်တဲ့အခါစိတ်ဓာတ်ကြပါတယ်လို့ဖြေတတ်ကြပါတယ်အဲ့ဒီလိုကိုဘဝမှာကြီးကြီးမားမားစိတ်ဆင်းရဲစရာကြုံရတဲ့အခါစိတ်ဓာတ်ကြတယ်အားငယ်တယ်ဝမ်းနည်းတယ်ကိုယုံကြည်မှုနေသွားတယ်လူတွေကိုလည်းစကားမပြောချင်တော့ဘူးကိုဘဝကိုအတိတ်ပဲမရှိတော့ဘူးလို့ခံစားရတယ်အဲ့ဒီလိုအခါမှာအားကိုးစရာရှာတတ်ကြပါတယ်ဒီနေရာမှာသတိနဲ့ရှင်နဲ့အသိဉာဏ်ပညာလိုအပ်တယ်လို့တွေးမြင်မိပါတယ်အဖြစ်ပြက်အကြောင်းအရာနှစ်ခုကိုတင်ပြချင်ပါတယ်တခါတော့ကဆင်းရဲပြီးခလေးမရှိတဲ့ဇနီးမောင်နှံနှစ်ဦးရှိကြတယ်သူတို့ဟာအစစအရာရာပျော်ရွှင်ပါတော့လဲပဲဇနီးကတားသမီးမရတဲ့အတွက်တစ်ဖက်မှာမပျော်ရွှင်နိုင်ဖြစ်ရပါတယ်။ခလေးတယောက်ယောက်ကိုမွေးစားဖို့ခင်မောကအကြံပြုတော့လဲပဲဇနီးတွေကသူ့ရဲ့သွေးသားအရင်းကိုပဲလိုချင်တယ်။သူတို့ဇနီးမောင်နှံဟာခလေးရဖို့အတွက်နှီးမျိုးစုံစူးစမ်းကြပေမဲ့မအောင်မြင်ခဲ့ပါဘူး။ဇနီးတဲ့ဟာစိတ်ဓာတ်ကျလာခဲ့တယ်။ဒါအပြင်ဖိစီးမှုစိုးရင်ကြောင်ကြမှုနဲ့မပြည့်စုံမလုံလောက်မှုဆိုတဲ့အတွေးတွေကသူမကိုလွှမ်းမိုးလာတဲ့အခါသူမရဲ့စိတ်ကျန်းမာရေးကိုထိခိုက်လာပါတော့တယ်။ဒီလိုနဲ့ဇနီးတဲ့ရဲ့အပြုတ်မှုများပြောင်းလဲလာတာကိုခင်မွန်းကတဖြည်းဖြည်းသတိပြုမိလာပါတယ်။ဇနီးတဲ့ဟာကိုယ်ဝန်အမှန်မရှိဘဲနဲ့ကိုယ်ဝန်ရှိဟန်ဆောင်လာတယ်။တနေ့ခင်မွန်းရဲ့အိမ်ကိုပြန်လာတဲ့အခါဇနီးတွေဟာအထောက်ငယ်လေးတစ်ခုကိုထွေးပိုက်ယူရရင်ပျော်ရွှင်နေတာကိုတွေးလိုက်ရပါတယ်။အထောက်ငယ်ကိုယူပြီးတော့မှကြည့်လိုက်တဲ့အခါမှာတစ်သားတုံးငယ်တစ်ခုဖြစ်နေတာကိုတွေးလိုက်ရတယ်။ဇနီးတွေဟာအဲ့ဒီတစ်သားတုံးငယ်လေးကိုတကယ်ကလေးအစ်စ်တူးလို့ပြုစုဝတ်စားဆင်ရင်ပေးတာကိုတွေးလိုက်ရတယ်။ပကက်တစ်ခုပေါ်မှာတင်ပြီးတားချော့တေးတစ်ပုတ်ကိုတီးဆိုပေးနေတယ်။တကယ်တော့ဇနီးတဲ့ဟာအယုတ်တစ်ခုကိုကစားနေတဲ့ကလေးတယောက်နဲ့ပဲတူနေပါတော့တယ်။ခင်မွန်းတဲ့ဟာဇနီးတဲ့ရဲ့အခြေအနေကိုစိုးရင်လာပြီးစိတ်ယောဂအထူးခုဆရာဝန်တယောက်နဲ့တွေ့ပြီးပြသခဲ့ပါတယ်။ဆရာဝန်ကဇနီးတဲ့ရဲ့အခြေအနေကိုတွေ့တဲ့အခါမှာဆုံးဖြတ်ချက်တစ်ခုချပေးခဲ့တယ်။ဇနီးတဲ့ဟာသူအမှန်တကယ်မရနိုင်တဲ့အရာကိုစိတ်ကူးရင်ကြံစခြင်းဖြင့်ရရှိခဲ့တာဖြစ်ကြောင်းဒါကိုတစ်သားတုံးကိုလင့်ပစ်ပြီးသူ့ရဲ့ပျော်ရွှင်မှုကိုပိတ်ပစ်လိုက်မယ်ဆိုရင်ရက်ဆက်ရာကြလိမ့်မှာဖြစ်ကြောင်းဆရာဝန်ကခင်မွန်းတယ်ကိုရှင်းပြခဲ့ပါတယ်တတရှင်များအနေနဲ့ဒီအဖြစ်ပြက်လေးမှာဘလို့အခြေအနေမျိုးဖြစ်စေချင်ပါသလဲ စိတ်ဆန္ဒရဲ့ပျော်ရွှင်မှုမျောလင့်ချက်များကိုဘယ်အရာကပေးဆွဲနိုင်မလဲဆိုတာကိုစဉ်းစားကြည့်ကြရအောင်။နောက်အဖြစ်ပြက်လေးတစ်ခုကိုဆက်ပြီးတင်ပြချင်ပါတယ်။သင်ဟာသင်ဘဝမှာဇက်ရံမဟုတ်ပါဘူး။အဓိကဇက်ဆောင်ဖြစ်တယ်ဆိုတာကိုသတိပြုပါ။တကယ်လို့လောကမှာသင်သာမရှိခဲ့ရင်သင်နေခဲ့တဲ့အရက်တင်တိကျွမ်းခဲ့တဲ့လူတွေအဖို့တမျိုးတစ်ပုံခံစားကြရမှာဖြစ်ပါတယ်။ကျမတို့အားလုံးဟာလောကသားများဖြစ်တဲ့အတွက်အချင်းချင်းဆက်ဆက်မှုရှိနေကြပါတယ်။တခြားသူများရဲ့ဆုံးဖြတ်ချက်များဖြစ်တည်မှုများဟာကျမတို့နဲ့အပြန်အလှန်အကျိုးပြုတက်ရောက်မှုရှိနေတတ်ပါတယ်။ဥပမာလေးတစ်ခုကိုကျမတို့လေ့လာကြည့်ကြရအောင်။ဖီလာဒဲလ်ဖီးယားမြို့လေးတစ်မြို့မှာရှစ်နေပီတာနဲ့သူ့ရဲ့ခွေးကလေးတက်ကတ်ဆိုတာရှိပါတယ်။အဲ့ဒီခွေးကလေးတက်ကဲ့ရဲ့ကြောရိုးမှာအကျိတ်ဖြစ်နေတာကြောင့်ကိုယ်တပိုင်းသိစပြုတ်နေပါဗျ။ပီတာဟာသူ့ခွေးလေးရဲ့အသက်ကိုကယ်ဖို့အတွက်တရိစံဆေးကုဆရာဝန်ကိုရှာမတွေ့နိုင်ဖြစ်နေပါဗျ။နောက်ဆုံးသူရှာရင်းနဲ့ကလေးနှက်ကြောခွဲစိတ်ကုဆရာဝန်တဦးနဲ့တွေ့ဆုံခဲ့ပါဗျ။အဲ့ဒီဆရာဝန်ကသူစူးစမ်းပြီးကူညီပါမယ်။ခွဲစိတ်ကုသမှုအောင်မြင်ခဲ့ရင်သူအလုတ်လုံနေတဲ့ကလေးဆေးရုံကိုတတ်နိုင်သမျှအလွန်ငွေထည့်ဝင်ပါလို့မေတ္တာရက်ခံခဲ့ပါတယ်။နောက်တစ်ယောက်ကတော့ Jerry ဆိုတဲ့ကောင်လေးတစ်ယောက်။မျက်လုံးလေးကအပြားယောင်အသက်က9နှစ်အရွယ်ရှိတဲ့သူလေးဖြစ်တယ်။အဲ့ဒီကလေးငယ်လေးဟာလည်းအုံနောက်မှာအကျိတ်ရှိတဲ့လူနာတူဖြစ်ပါတယ်။ပီတာဆေးရုံကိုအလွန်ငွေထည့်ဝင်မှုကြောင့် Jerry ရဲ့အုံနောက်အကျိတ်ကိုအောင်မြင်စွာခွဲစိတ်ပြည်စည်းခဲ့ပါတယ်။ထို့အတူပဲပီတာရဲ့အချစ်တော်ခွေးကလေးတက်ကဲ့ရဲ့ကြောရိုးကအကျိတ်ကိုလည်းအောင်မြင်စွာခွဲစိတ်ကုသနိုင်ခဲ့ပါတယ်။ပီတာရဲ့ခွေးကလေးတက်ကဲ့နဲ့လူကလေးဂျယ်ရီတို့ရဲ့အကြာအပြန်အလှန်အထောက်အကူပြုကြတာကိုဒီအဖြစ်ပြက်ကလေးကနေတွေ့ရှိရပါတယ်။လူတိုင်းပျော်ရွှင်မှုကိုနှစ်သက်ကြပါတယ်။ပျော်ရွှင်လိုကြတယ်။ပေါ်ပြခဲ့တဲ့အကြောင်းအရာနှစ်ခုကိုရှင်တွဲပြီးစဉ်းစားဆင်ခြင်စေချင်ပါတယ်။စိတ်ပညာရှင်များရဲ့လေ့လာချက်အရတိကျပြတ်သားတဲ့ရည်မှန်းချက်မရှိတဲ့လူ10ဦးအနည်း9ဦးရဲ့ဘဝများဟာမတည်မငြိမ်ဖြစ်လျက်ရှိတယ်ဆိုတာကိုတွေ့ရပါတယ်။တိကျတဲ့ရည်မှန်းချက်ရှိတဲ့လူ10ယောက်မှာတော့9ယောက်ဟာဘဝမှာကျေနပ်ပျော်ရွှင်သူများဖြစ်တယ်လို့ဆိုထားတာကိုတွေ့ရပါတယ်။ဒီအကြောင်းအရာများနဲ့ပတ်သက်ပြီးခရစ်တော်ရဲ့တမန်တော်ဖြစ်တဲ့ရှင်ပေါလုရဲ့အသက်တာခံယူချက်များကိုဖော်ပြပြီးဤကုန်ချုပ်ချင်ပါတယ်။ဖိလိပ္ပိဩရာစာခန်းကြီး1ငွေ20မှာအဘယ်တော့နည်းဟူမူကငါသည်အလင်းရှက်ကြောက်ခြင်းမရှိရဲရင်ခြင်းနှင့်ပြည့်စုံ၍အသက်ရှင်သည်ဖြစ်စေတည်သည်ဖြစ်စေငါကိုယ်ခန္ဓာ၌ခရစ်တော်သည်အစင်မပြတ်ဂုံဝတရေထင်ရှားတော်မူတကယ်သို့ယခုပင်ထင်ရှားတော်မူမည်ဟုငါမျော်လင့်အားကြီး၍တောင်းတသည်နှင့်အညီသင်တို့ဆုတောင်းသဖြင့်၎င်းယေရှုခရစ်ဝိညာဉ်တော်မှဆသဖြင့်၎င်းဤအကြောင်းအရာသည်ငါ့ကိုကယ်တင်သောအကြောင်းအရာဖြစ်မည်ဟုငါသိ၏လူတိုင်းမျောလင့်ချက်ရည်မှန်းချက်ရှိကြတယ်မိမိကိုလူတိုင်းကောင်းမွန်စွာဆက်ဆံဖို့ကျမ်းမာရေးအိမ်တော်ရေးအလုတ်ကိုင်းအစဉ်ပြေဖို့အောင်မြင်ဖို့တစ္ဆာရှိတဲ့မိတ်ဆွေကောင်းများရရှိဖို့မျောလင့်ထားပါတယ်ဒါပေမဲ့မျောလင့်ထားသလိုမဖြစ်လာတဲ့အခါဘာလုပ်ကြသလဲရှင်ပေါလုကတော့သူမျောလင့်ထားသလိုမဖြစ်လာတဲ့အခါမှာတည်ငြိမ်စွာဝမ်းမြောက်နိုင်တဲ့နှီးလန်းကိုဖိလိပ္ပိဩရာစာခန်းကြီး1မှာဖော်ပြထားတာကိုတွေ့ရပါတယ်။ပထမတစ်ချက်ကတော့အိမ်တော်ရေးမตายရဘူး။အလုတ်အကိုင်းအစင်မပြေစိန်ခေါ်မှုများတဲ့ဝန်းကျင်မှာရောက်နေရင်စိတ်တက်ကြဖို့အလွန်ပဲလွယ်ကူပါတယ်။ရှင်ပေါလုကအဲ့ဒီလိုမဖြစ်ခဲ့ပါဘူး။နေချင်းစပွဲမကောင်းတဲ့ထောင်မှာအကျဉ်းချခံခဲ့စဉ်ဒုက္ခဆင်းရဲခြင်းများကြုံတွေ့နေရခြင်းသည်အင်းဝန်ကလေးတရားကိုပြုစုရာရောက်ကြောင်းဖော်ပြခဲ့တာကိုတွေ့ရပါတယ်။ဒုတိယတစ်ချက်ကတော့အိမ်တောင်ဘက်ဆုံးပါသွားစဉ်ကျမ်းမာရေးချို့ယွင်းနေအလောက်ပြောင်းစတဲ့မရေရာတဲ့အနာဂတ်ကိုရင်ဆိုင်နေရတယ်။ဒီနေရာမျိုးမှာရှင်ဘောလူကနီရောဘယင်အချိန်မရွေးသူ့ကိုတည်တံဆင်းရဲနိုင်ကြောင်းသိနေလျက်နဲ့ငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏။သေလင်မူကားတာ၍အကျိုးရှိ၏ဆိုတာကိုပြောနိုင်တာကိုတွေ့ရပါတယ်။ရှင်ပေါလုရဲ့ဆင်ခြင်တော်အတိတရားအနာဂတ်ရည်မှန်းချက်ပျော်ရွှင်မှုများဟာခရစ်တော်၌သာလျှင်တည်ရှိကြောင်းဖော်ပြထားသလိုဒီကနေ့ကျမတို့ရဲ့ဘဝသည်လည်း ခရစ်တော်ဘုရား၌သာတည်ရှိမှစိတ်ဤရှင်လန်းဝမ်းမြောက်ပျော်ရွှင်မှုများကိုခံစားကြရမှာဖြစ်ပါတယ်။သရရှင်မိတ်ဆွေများစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းအခွင့်အခွားများကိုခံစားရရှိကြပါစေ
Bible sa piame a melo song